ဇူလိုင်လမှာစီတော်ညီလာခံစမယ်ပေါ့နော်အဲ့ဒီကိုတွားတက်မဲ့တယ်မှာအမားတို့အဖွဲ့လည်းပါတယ်ပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့
ဆိုအဓိကဘာတွေတင်ပြဖို့ရည်ရွယ်ထားလဲခင်ဗျာ
အဓိကကတော့ဒီစီတော်ထဲမှာနေ article စီကိုပြောပြဖို့ရည်ရွယ်ထားပါတယ် article စီကအစိုးရအနေပြီးလှုပ်ဆောင်မှုရန်လိုတဲ့အရာတွေပေါ့နော်နောက်ခါကျတော့အမျိုးသမီးတွေကိုအကြမ်းဖက်မှုနဲ့ပတ်သက်တဲ့ဟာတွေနောက်ဒီကျေးလက်ဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အခြေအနေပေါ့နော်အဲ့ဒါလေးရှိမယ်။နောက်တစ်ခုကကြတော့နိုင်ငံရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုအနေအထားပေါ့။နောက်တတိပခဒေသမှာဖြစ်နေတဲ့အမျိုးသမီးတွေရဲ့အခြေအနေတွေကိုအဓိကချောင်းပြီးပေါ့တင်ပြပေးဖို့ရရှိပါတယ်
။ဆိုလိုတာဟုတ်လား။အမျိုးသမီးတွေကိုအကာအကွယ်ပေးတဲ့ဥပဒေတွေနည်းနေတာလား
။ဟုတ်တယ်ဟုတ်တယ်ရှင်။အမျိုးသမီးတွေအကာအကွယ်ပေးတဲ့ဥပဒေတွေမရှိပေါ့နော်။အဓိကကတော့ကျမတို့ကဟိုအစိုးရတွေလှုပ်ထားတဲ့ဟာတွေရှိရပေါ့နော်။ဒါပေမဲ့သူတို့လှုပ်ထားတဲ့အပေါ်မှာဒီထက်ပိုကောင်းအောင်လှုပ်ဆောင်ပြန်လိုအပ်တဲ့အရာတွေကိုကျမတို့အရက်ဖက်အဖွဲ့အစည်းတွေကကြံပြုထောက်ခံချက်တွေပေးထားတာပါရှင်
။ဟုတ်ကဲ့။အဓိကဘလို့ချက်တွေထောက်ပြနေတာလဲခင်ဗျာ။
ကျမကကနပြောထားတယ်လို့ရပေါ့နော်အဓိကအားဖြင့်ကျမတို့အခုလက်ရှိမှာရှိနေတဲ့ဥပဒေပေါ့နော်နောက်ပြီးတော့ထုံနှန်းစင်တာဥပဒေတွေမှာလည်းပဲကျမတို့အမျိုးသမီးတွေအကာအကွယ်မပေးတဲ့ဟာတွေကိုပြန်ပြီးတော့ဆန်းစစ်မယ်ပေါ့နော်ပြင်စရာရှိတဲ့ဟာတွေလည်းကျမတို့ပြင်ဖို့ရန်လိုအပ်မယ်အစ်စ်ရေးဆွဲဖို့ရန်လိုအပ်မယ်ဟာလည်းလိုအပ်မှာပေါ့နော်ဒါပေမဲ့အဲ့လိုမျိုးရေးဆွဲတဲ့အခါမှာဒီ gender sensitivity ဖြစ်ဖို့ရန်အတွက်ပေါ့နော်အဲ့ဒါတွေကိုပြန်လုပ်ဖို့ရန်လိုအပ်တယ်ပေါ့နောက်အဓိကတော့ကျမတို့နိုင်ငံမှာဆိုရင်အခုအကြမ်းဖက်မှုကြီးအများကြီးဖြစ်နေလေဒါပေမဲ့သူတို့ကိုအကာအကွယ်ပေးမယ့်ဥပဒေမရှိတဲ့အတွက်ကြောင့်မလို့ဒီဥပဒေလည်းပေါ်လာအောင်ဒီနေ့အခါမှာဒီလိုမျိုးအကြမ်းဖက်ခံရတဲ့အခါမှာလည်းသူတို့ကိုဝန်ဆောင်မှုပေးတဲ့အဖွဲ့အစည်းတွေအရင်နေနေလေတော့ဒီအဖွဲ့အစည်းတွေလည်းပဲဒီသူတွေသိပြီးတော့ service ကို access လုပ်နိုင်ဖို့ရန်အတွက်အခွင့်အလမ်းတွေပို့ပြီးတော့ဖန်တီးပေးဖို့ပေါ့နောက်တရားရေးတို့ဘာလို့မှလည်းပဲတရားစီရင်ရေးပိုင်းမှာပါဝင်တဲ့သူတွေရောပေါ့နော်နောက်ရဲတွေပိုင်းသူလည်းပဲအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ဒီတင်းနှဲမျိုးသူတို့ပို့ပြီးဖို့ရန်လိုအပ်တယ်ပေါ့နော်အဲ့ဒါမှသာသူတို့တွေဘယ်လိုမျိုးစစ်ဆေးမေးမြန်းရမလဲပို့ပြီးတော့ဟိုတတိထားလာနိုင်မယ်ပေါ့နော်ကျွန်တော်အဲ့ဒါလေးအဓိကဆောင်ပြီးတော့တင်ပြထားတယ်နောက်တော့အထူးသဖြင့်ကတော့စစ်တပ်ကလက်နက်ကင်အဖွဲ့အစည်းတွေအရောကျူးလွန်တဲ့ထိတ်စီကမဖြေရှင်းနိုင်ပေါ့နော်ဒါတွေလည်းပဲဖြေရှင်းပေးနိုင်ဖို့ရန်အတွက်ပေါ့နော်အဲ့ဒါလေးအဓိကဆောင်ပြီးတယ
်ပြောမယ်ဆိုလို့ရှိရင်ဒီအမျိုးသမီးတွေနဲ့ပတ်သက်လို့ပေါ့ဥမာပညာရေးဆိုလို့ရှိရင်လည်းအခု10တန်းအောင်ပြီးတက္ကသိုလ်တက်မယ်ဆိုရင်ဟိုဒီအမျိုးသားနဲ့အမျိုးသမီးမှာအမှတ်ခွဲထားတာတွေကျွန်တော်တွေ့ရတယ်နော
်ဟုတ်ကဲ့
နောက်တစ်ခါအလုတ်ကင်အခွင့်အလမ်းတွေခေါ်တဲ့အခါမှာလည်းထိပ်ပိုင်းယာရုတွေနဲ့ပတ်သက်လို့ရှိရင်ရောအဲ့လိုခွဲခြားရတာရှိလားဒီလိုမျိုးပေါ့နော်ပညာရေးကျန်းမာရေးလူမှုရေးပေါ့အဲ့ဒီမှာအမျိုးသမီးတွေဘယ်လိုခွဲခြားခံနေရလဲ
အထူးသဖြင့်ကတော့ဟိုပညာရေးကတော့ဒီခေတန်းအမတ်တွေခွဲတဲ့အခါမှာပေါ့နော်အမတ်တွေတူနေနားမှာကျွန်တော်လိုချင်တဲ့ line ကိုမရအောင်လေအမျိုးသမီးတွေကတော့အမတ်ပို့ပြီးတော့ညင်နေတဲ့ဟာမျိုးပေါ့နော်အဲ့ဒီအထူးသဖြင့် professional line တွေကိုရှောက်မယ်ဆိုရင်လေဒါတွေကလည်းကျွန်တော်တို့ခွဲခြားခံရမှုတွေပေါ့နော်အလုတ်အကန်ကတော့ကျမတို့မျိုးသမီးတွေကယာတူအစင်မြင့်တဲ့နေရာမျိုးတွေမှာပေါ့နော်ဥမာဒီဆုံးဖြတ်ချက်ချတဲ့နေရာမျိုးမှာကြတော့အမျိုးသမီးတွေကိုခန့်အပ်တဲ့နေရာတွေကတော်တော်လေးနည်းနေသေးရပေါ့နော်သူတစ်ပြင်းကျမကြီးကကိုတာစနစ်ပေါ့နော်အဲ့လိုမျိုးမရှိဘူးမပြတဲ့နိုင်သေးဘူးဆိုရင်တော့ကျမတို့အမျိုးသမီးတွေကဒီကောင်းစားမှုဘိုင်းမှာရောက်လာနိုင်ဖို့ရန်အတွက်ကတော့အရန်ကိုပဲနေပါသေးရတယ
်စီတော်ညီလာခံမှာဒါတွေအကုန်လုံးကိုစာတန်းအနေနဲ့တင်ပြနိုင်မလား
ဟုတ်ကဲ့ရှင်ဟုတ်ကျွန်တော်တို့အဖွဲ့တဖွဲ့တဖွဲ့စီကနေပြီးတော့ကျွန်တော်တို့ရဲ့ဟိုတွေ့ရှိချက်တွေပေါ့နော်ဒါပေမဲ့ကျွန်တော်တို့အကောင်လုံးစုလိုက်တဲ့အခါမှာလည်းအကောင်လုံးကတော့တူညီတဲ့အချက်တွေပါပဲဒါတွေကိုတင်ပြမှာပါရှင
်ဟုတ်ကဲ့အားလုံးဘယ်နှဖွဲ့လောက်သွားတက်ကြမလဲခင်ဗျာ
ကျွန်တော်တို့က၅ဖွဲ့ပေါ့နော်စီရော action မြန်မာရှိရဲ့ပြီးတဲ့အခါမှာ Women League of Burma Gender Equality Network now a Women Organization Network now Current Human Rights Group နောက်တစ်ခုကတော့ point ပေါ့နော်အဲ့ point ကကြတော့သူက observer အနေနဲ့သူကတက်မှာပါရှင်
ပြီးခဲ့တဲ့ရက်ကကျွန်တော်တို့သတင်းတစ်ခုကြားတယ်လေဒီပလောင်အမျိုးသမီးအဖွဲ့ရနေပြီးတော့သူတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ဒီအကြမ်းဖက်ခံမှုတွေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလုပ်မဲ့ကိစ္စအပိတ်ခံလိုက်ရတယ်လေအဲ့ဒီပုံမှာရောဒီမနော်အေးလိုင်းတို့ဒီအမျိုးသမီးအဖွဲ့တွေနဲ့ရောဒီကိစ္စရောဖြစ်သေးလားမဖြစ်သေးဘူးလားဘယ်လိုထင်လဲခင်ဗျာ
ကျမတယောက်တည်းအနေနဲ့ဆိုရင်ဒါလက်ရှိဖြစ်ပျက်နေတဲ့အနေအထားတွေကိုကျမတို့သတင်းစာရှင်းလင်းပွဲလုပ်ဖို့ရန်အတွက်အခွင့်ပေးဖို့ရန်တော့လိုအပ်တယ်လို့ထင်တယ်။ဘာလို့လဲဆိုရင်ကျမတို့လည်းအခုဒီမိုကရေစီခေတ်ကိုရောက်နေပြီလေ။ဒီစာရှင်းလင်းပွဲတော့လုပ်တင်တယ်ပေါ့နော်။ဒါပေမဲ့တစ်ခါကျကျမတို့ရဲ့တင်ပြတဲ့ဟာတွေကလည်းပဲအပြုသဘောအနေနဲ့တင်ပြတဲ့အနေနဲ့ဖြစ်တင်တယ်ပေါ့နော်။တစ်ခါကြီးကျတော့လည်းစစ်တပ်ဘက်ကသူ့ကိုအပြစ်တင်မယ်ဆိုတဲ့ဟာသူ့ကောင်းထဲမှာလည်းရှိမှာပေါ့နော်။သူတို့ရှိနေတဲ့အခါကျတော့ဒီလိုမျိုးခွင့်မပေးတာလည်းရှိရလေ။အမှန်မှန်တော့သူတို့ကိုလည်း victim blaming အရင်လုပ်တယ်ဆိုရင်လည်းသူတို့အနေနဲ့ကဖွင့်ပြချင်မှာဖွင့်ပြမှာပေါ့နော်ဒါပေမဲ့ကျွန်မထင်ပါတယ်သူတို့လည်းပဲလက်ရှိအနေအထားကိုလက်ခံဖို့ရန်လိုအပ်တယ်လို့ကျွန်မအနေနဲ့မြင်နေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်မနော်အေးလိုင်း
ဟုတ်ကဲ့ပါရှင်ဟော